ဘာသနာတော်နှစ်2548ခုနှစ်မြန်မာနှစ်1366ခုနှစ်ဒေါ်သလင်းလာပြီကျော်တရက်ခရစ်နှစ်2004ခုနှစ်အောက်တိုဘာလ9ရက်စနေနေ့တော်သလင်းလာပြီကျော်တရက်ဆိုတော့17ရက်အေးအဲ့ဒါဘုန်းကြီးအောင်းမိနေဟုတ်ပါလေမနေ့က10ရက်ပါအောင်းမိနေတာမနေ့က10ရက်မှုယောဂီတယောက်လုံးသွားပြီးတော့ကြိုးရသေးတာဒီမှာတရက်လို့ရေးထားလို့အဲ့တော့ကိုယ်ရဲ့သေးကြတဲ့လူများဖြစ်လိမ့်မလားဆိုပြီးတော့သူရေးတဲ့အတိုင်းဖတ်ရတာကိုရင်တို့ယုံငန်းကိုပြောလိုက်ကြနော်သူတို့ရေးတာမှန်သလားမှားသလားအေးဘယ်နေ့ရေးတာတော့အမှန်ကအဲဩတရက်မှုသူတို့က17ရက်ဒါပဲမဲ့လို့နောက်တစ်ကခွင်းဘိတ်နဲ့ရောနေတာဟိုလက်ရေးကောင်းလို့မဟုတ်ဟွာจุขันนี้บิเด้หွာจุขันนี้တော့ตางาฤิแลเตยาฤิอมยาฤิตุเตยอบ่โยคีฤิแลเตยาฤิอมยาฤิตุเตยอบ่ชีอาญัสสาพยาละแท้กะหွာรินเตยาอัธุจะเดตางาฤิတော့หွာมจุมียะหันนาဖြစ်အောင်ยะหันนาဖြစ်အောင်ဆိုတဲ့အနေနဲ့ကြိုးစားကြရဲဖြီးပြီးတော့အခုလည်းအဲ့လိုပဲကြိုးစားကြမှာပါပဲယန္နာမဖြစ်တော့မှပဲတမက်တဖို့ရအောင်တော့ကြိုးစားကြမှာပေါ့လေမြတ်စွာဘုရားရဲ့တရားတော်တွေလိုင်းနာကျင့်ကြံပွားများအထောက်ရတယ်ရည်ရွယ်ချက်ကဆင်းရဲငြိမ့်ဖို့ဟုတ်တယ်မဟုတ်လားဆင်းရဲငြိမ့်တာကဘာဖြစ်မှဆင်းရဲငြိမ့်မလဲกิเลสาငြိမ်းมาဆင်းရဲငြိမ်းပဲဟုတ်လားโลภะโทสะโมหะกิเลสาတွေရှိနေသည်။ဆင်းရဲငြိမ်းมามล่ะငြိမ်းပါครับအဲဒီกิเลสาတွေငြိမ်းมาဆင်းရဲငြိမ်းပဲกิเลสาငြိမ်းမှုရာအတွက်กิเลสาကိုเป็นနိုင်မှုလူတယ်အဲဒီกิเลสาเป็นနိုင်မှုရာအတွက်ခန္ဓာကိုယ်နဲ့စိတ်မှဖြစ်နေတဲ့သဘောတွေအမှန်တိုင်းသိဖို့လိုတယ်ခန္ဓာကိုယ်မှာဖြစ်နေတဲ့ရုပ်တွေဟာလည်းဖြစ်ဖြစ်ပြီးပြည့်လို့မတည်မြဲဘူးဖြစ်ပြမပြနှိမ့်ဆက်လို့ဆင်းရဲတယ်ဒီရုပ်တွေဟာပုဂ္ဂိုလ်လည်းမဟုတ်ဘူးတ attva လည်းမဟုတ်ဘူးငါလည်းမဟုတ်ဘူးအသက်ဝိညာဉ်အတ္တလည်းမဟုတ်ဘူးဘာလဲရုပ်သဘာဝပဲထက္ကံတောင်းနေလှုပ်ရှားသဘောမျှပဲပူနွေးအေးသဘောမျှပဲယောစီဖွဲ့စီသိသိပုတွဲလုံခဲသဘောမျှပဲခဲမှာကြံနံနူးညံ့သဘောမျှပဲတဘာဝတရားတွေတဘာဝတရားတွေဆိုတော့လူလားနတ်လားဟမ်လူလည်းမဟုတ်ဘူးနတ်လည်းမဟုတ်ဘူးဘာလဲဆိုတော့သဘာဝပဲရုပ်သဘာဝတွေလှုပ်ရှားသဘာဝရွေရှားသဘာဝတောင်းနှင်းထောက်ကန်တောင်းနှင်းသဘာဝယူစီဖွဲ့စီသဘာဝခက်မာသဘာဝကြမ်းတမ်းသဘာဝနူးညံ့သဘာဝတွေပဲအဲ့ဒီသဘာဝတွေကိုဒါဟာသဘာဝတရားတသက်ပဲလို့အမှန်တိုင်းသိမြင်ဖို့လိုတယ်အမှန်တိုင်းသိမြင်အောင်အဲ့ဒီရုပ်သဘာဝနာမ်သဘာဝတွေကိုတတိနဲ့စောင့်ပြီးတော့ရှုကြည့်နေရတယ်တတိနဲ့စောင့်ရှုကြည့်တယ်ဆိုတာတတိနဲ့စောင့်ပြီးသိနေတာပဲစောင့်ကြည့်လို့ဖြည့်တဲ့အခါကျတော့စောင့်ကြည့်တဲ့ရှုမှတ်မှုတတိအားကောင်းလာတဲ့အခါကျတော့စိတ်ကစောင့်အကြည့်ကံရုပ်ပေါ်နာမ်ပေါ်မှာတည်ငြိမ်လာတယ်သမာဓိဖြစ်လာအဲ့ဒီတည်ငြိမ်တဲ့သမာဓိဖြစ်လာပြီဆိုလို့ရှိရင်တော့သိပြီတည်ငြိမ်ခံဖြစ်တဲ့ယုတ်ကို ယုတ်တဘာဝမျှပဲဖြစ်ပြီးပြည့်နေတဲ့သဘောမမြဲတဲ့သဘောပဲသိရစိတ်ကိုရှုပြန်တဲ့အခါကျတော့စိတ်ပေါ်မှာရှုစိတ်ကတည်ငြိမ်နေပြီဆိုလို့ချင်းဩဒါသိတဲ့သဘောမျှပဲပြန်ဝင်တဲ့သဘောမျှပဲအဲ့ဒါလို့သိလာတဲ့ဒီသိတဲ့သဘောပြန်ဝင်တဲ့သဘောဟာလူလည်းမဟုတ်ဘူးနတ်လည်းမဟုတ်ဘူးပုဂ္ဂိုလ်သတ္တဝါလည်းမဟုတ်ဘူးအတ္တအသက်ဝိညာဉ်လည်းမဟုတ်ဘူးသိသဘောမျှသက်သက်ပဲဒီသိသဘောလည်းပဲဖြစ်ဖြစ်ပြီးပျောက်ပျောက်သွားတယ်ဒါကြောင့်မမြဲဘူးမပြတ်ဖြစ်ပြက်သဘောကနှိမ့်ဆက်နေတယ်ဆင်းရဲတယ်ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးအသက်ဝိညာဉ်အတ္တမဟုတ်ဘူးအနတ္တအနိစ္စဒုက္ခအနတ္တအဲ့ဒါလို့အမှန်တိုင်းသိပြီဆိုရင်ဒီခန္ဓာကိုယ်ခေါ်တဲ့ယုံနဲ့စိတ်ခေါ်တဲ့နန္တရားကိုပုဂ္ဂိုလ်သတ္တဝါငါလို့မစွဲတော့အသိမမှားတော့ပုဂ္ဂိုလ်သတ္တဝါငါလို့အသိမမှားမစွဲတော့ဘူးဆိုရင်ပုဂ္ဂိုလ်သတ္တဝါငါလို့သိမှားမှစွဲမှဖြစ်ပေါ်တတ်တဲ့ငါလိုချင်တာဒီပုဂ္ဂိုလ်ကလိုချင်တာငါစိတ်ဆိုးတာသူစိတ်ဆိုးတာငါသူတပါးတဲ့သားတယ်ဆိုတော့လောဘဒေါသမာနတွေမဖြစ်လာတော့ဘူးဒီလောဘဒေါသမာနတွေကပုဂ္ဂိုလ်သတ္တဝါယူဆမှဖြစ်တာပုဂ္ဂိုလ်သတ္တဝါလို့မယူဆပဲဒါဖြင့်ရုပ်သဘာဝနာမ်သဘာဝမျှပဲဖြစ်ပြီးပြည့်လို့မမြဲတဲ့သဘောမျှပဲအဲဒါလို့ပိုင်းပိုင်းခြားခြားသိပြီဆိုလို့ရှိရင်တော့ဒီလိုခြင်းတတ်မဲ့နှစ်သက်ဒေါသမှုထောင်လွှတ်တဲ့ကြွမှုစရည်တဲ့လောဘဒေါသမဟာမောနကိလေသာတွေမဖြစ်တော့ဘူးမဖြစ်ရင်ကိလေသာတွေငြိမ်းရင်ဆင်းရဲငြိမ်းရောဒါကြောင့်ဆင်းရဲငြိမ်းမှုရာအတွက်ကိလေသာပင်နိုင်မှုလိုတယ်ကိလေသာပင်နိုင်မှုလိုတဲ့အတွက်ကိလေသာပင်နိုင်အောင်ယုံနဲ့နံရဲ့အရှိသဘာဝကိုအမှန်အတိုင်းသဘာဝမျှသာလို့သိဖို့လိုတယ်အဲ့ဒါလို့သိတာဝိပဿနာပညာဝိပဿနာဉာဏ်အဲ့ဒီအသိရဖို့ရာအတွက်ယုတ်ဖြစ်တိုင်းတတိနဲ့ဆောင်ရှုနေရတယ်နံဖြစ်တိုင်းတတိနဲ့ဆောင်ရှုနေရတယ်ဆောင်ရှုတဲ့အခါမှာယုတ်ကလှုပ်ရှားနေရင်လှုပ်ရှားတယ်လို့ဆောင်ရှုရတယ်ရွေ့နေရင်ရွေ့တယ်လို့ဆောင်ရှုရတယ်တောင်နေရင်တောင်နေတယ်လို့ဆောင်ရှုရတယ်ပူရင်ပူတယ်အေးရင်အေးတယ်လို့ဆောင်ရှုရတယ်ဖောင်းရင်ဖောင်းတယ်ပိန်ရင်ပိန်တယ်လို့ဆောင်ရှုရတယ်အဲဒါလို့ဆောင်ရှုရဲဆိုတာတတိဥစည်းတဲ့စိတ်နဲ့ဆောင်ကြည့်ပြီးသိနေတာပဲအဲဒီဆောင်ကြည့်ပြီးသိနေတာကိုပဲရှုတယ်လို့ခေါ်တယ်ဒီတော့အဲဒါလို့ဆောင်ရှုတဲ့အခါမှာစိတ်အဆူမပါပဲတတိဥစည်းတဲ့စိတ်ကလေးတက်တဲ့နဲ့သိယုံသိယုံသိနေရင်လည်းရတာပဲအဲ့ဒါလို့မဟုတ်ဘဲနဲ့အဲ့ဒီအသီးလေးပို့ပြီးတော့လေးနဲ့အောင်စူးစိုက်အောင်အားရှိအောင်စိတ်အစိုးလေးကတောင်းနေတောင်းနေတည်နေတည်နေဖောင်းနေဖောင်းနေပိန်နေပိန်နေနဲ့သိုးပေးပြီးရှုလို့လည်းရတာဝိသုရိမေကျမ်းကမှာတော့ပထဝီကတိုင်းရှုတဲ့အခါမှာမြေအဝန်းအဝိုင်းလုပ်ပြီးအဲ့မြေအဝန်းအဝိုင်းလေးကိုစိတ်နဲ့ကြည့်ကြည့်ပြီးတော့မှပထဝီလို့စိတ်ကရွတ်ပြီးတော့ရှုလို့ဒီလိုခိုင်းတယ်ထို့တူပဲတခြားကတိုင်းနေနီလာကတိုင်းပိတကတိုင်းနေအဲ့ဒါတွေရှုတဲ့အခါလည်းအညိုအဝိုင်းလေးလုပ်ပြီးတော့နီလာလို့အညိုလို့အဲ့ဒါလို့စိတ်ကသိုးပြီးရှုဖို့ဩဒတာကတိုင်းလို့ပြန်တော့လေအဖြူဝိုင်းလေးလှုပ်ပြီးတော့အဲ့ဒီအဖြူဝိုင်းလေးကိုစိတ်နဲ့မျက်စိနဲ့ကြည့်စိတ်ကအဖြူလို့ယောဩဒတော်လို့ယောဒီလိုဝိသုရိမကညွန်ကြားတယ်အဲ့တော့ဒီမှာလည်းပဲဖောင်းကြွတ်တက်လာတာကိုဖောင်းတယ်လို့စိတ်ကလေးကသိလိုက်ရင်သိတာဗရာဏပဲသိရင်ပြီးတယ်ပိန်ကြသွားတာကိုပိန်တယ်လို့စိတ်ကလေးကသိနေရင်ပဒါနာအဲ့ဒါတတိပဌံဝိပဿနာပဲအဲ့ဒါလို့သိယုံသိပြီးတော့စိတ်ကမဆိုးဘဲနဲ့သိယုံလေးသိနေတာနဲ့စိတ်ကလေးကပါဆိုးပေးတာနဲ့ ဘယ်ဟာကပူကောင်းတော့ပြိတ္တတို့စိတ်ကလေးနဲ့သိုးပိရပူကောင်းတယ်ဘာကြောင့်လဲစိတ်အဆူမပါဘဲနဲ့သိုံလေးသိရင်ပော့မနေဘူးလားစူးစိုက်ခဲ့လားအဲမစူးစိုက်ဘူးဆိုလို့ရှိရင်စိတ်ခဏခဏထွက်မလားအမြဲတည်ငြိမ်နေမလားအဲခဏခဏထွက်တယ်ဒါကြောင့်ရှုသိတဲ့စိတ်ကလေးအရှုခံဖောင်းမှုပိန်မှုကြွားမှုလှမ်းမှုချမှုပေါ့စူးစူးဆိုက်ဆိုက်ကလေးကပ်ပြီးတီးအောင်လို့ဘယ်သူကကူညီပေးရလဲစိတ်အဆူလေးကကူညီပေးရတယ်ဖောင်းတယ်လို့စိတ်ဆူလေးကကူပိန်တယ်လို့ကူပေးရကြွားတယ်လို့စိတ်ဆူလေးကကူပေးရစိတ်အစိုးလေးကူပေးလိုက်တော့ရှုသိစိတ်ကလေးကပိုးပြီးတော့တိမသွားဘူးလားသူကပိုးကတ်သွားတဲ့အခါကျတော့အပြင်အထွက်မနေဘူးလားအပြင်လည်းနေတယ်ဒါကြောင့်မလို့စိတ်အစိုးပါရင်မှားတယ်လို့တချို့ကပြောကြတယ်လေသိုံသိရင်တော်ပြီတဲ့အဲ့ဒါလို့ပြောတဲ့ပုံကိုယ်တွေတကယ်အာထုတ်ဘူးလို့လားအာမထုတ်ဘူးလို့လားမထုတ်ဘူးလို့ဟုတ်ကဲ့လားသဘောလေးစဉ်းစားပြောတာမဟုတ်လားအာသိရင်တော်ပြီသိဖို့ဟာပဲစိတ်ဆိုရပိုးနေတာပဲအဲ့လိုပြောရင်အာမထုတ်ဘူးလို့မဟုတ်ဘူးလားအဲ့စိတ်ဆိုလေးပါဆိုတာကိုရှုရမှတ်တယ်ရှုမှတ်တယ်လို့ဒီလိုပြောကြတယ်မဟုတ်လားအဲအဲ့တော့စိတ်အဆူလေးနဲ့ထည့်ပြီးတော့ရှုသိနေဖို့လိုတယ်နော်အဲ့လိုရှုသိနေပြီဆိုလို့ရှိရင်တော့ရှုစိတ်ကပို့ပို့ပြီးတော့အာကောင်းလာတယ်အာကောင်းလာတာနဲ့မျက်စိတ်ကအရှုခံဖောင်းမှုပိန်မှုပေါ်ပို့တည်ငြိမ်လာတယ်အရှုခံကြွားမှုလှမ်းမှုချမှုပေါ်စိတ်ကပို့တည်ငြိမ်လာတယ်ပို့စူးစိုက်လာအဲပို့စူးစိုက်လာတဲ့အခါကျရင်အရှုခံဖောင်းမှုပိန်မှုဟာဗိုက်ကြီးဖောင်းတာမဟုတ်ဘူးဗိုက်ကြီးပိန်တာမဟုတ်ဘူးလို့သိလာဘလို့သိလာလဲဆိုတော့ရွေးတက်လာတယ်ရွေးကြသွားတယ်တရွေတရွေချင်းရွေးတက်လာတယ်တရွေချင်းတရွေချင်းရွေးကြသွားတယ်ပထမတော့ရွေးမှုလေးနှစ်ရွေးသုံးရွေးဖောင်းရွေးမှုပေါ့နှစ်ရွေးသုံးရွေးပဲတွေ့တယ်ပိန်ရွေးမှုနှစ်ရွေးသုံးရွေးပဲတွေ့တယ်နောက်ကျပိုးပြီးတမာရီအားကောင်းလာတော့ဖောင်းရွေးမှု၄၅၆ရွေးပိန်ရွေးမှု၄၅၆ရွေးအဲ့လိုတွေ့လာတယ်အဲ့လိုရွေးမှုလေးတွေတွေ့လာတဲ့အခါကျတော့ one byte ပုံသဏ္ဍာန်မသိတော့ one byte ပုံသဏ္ဍာန်မသိတဲ့အခါကျတော့အဲ့ဒီရွေးရတာလေးတွေကိုငါလို့ယူဆမလားပုဂ္ဂိုလ်သတ္တဝါလို့ယူဆမလားဘယ်လိုပဲယူဆမလဲအော်ရွေးနေတဲ့သဘောလေးတွေပဲရွေးနေတဲ့သဘောဆိုတာဝါယောဓာဝါယောယုတ်ဟုတ်လားဟာဒီဝါယောသဘောလေယုတ်တသက်မြပဲဒီသဘောဝတ်တသက်ပဲလို့အဲ့လိုသိသိတဲ့အခါကျတော့ကိလေသာငါမပါတဲ့အတွက်ကိလေသာမဝင်တော့ဘူးငါလို့ပုဂ္ဂိုလ်သတ္တဝါလို့ယူဆရင်တော့ကိလေသာဝင်မှာပေါ့ဟုတ်ကဲ့လားအဲ့ဒါလိုကိလေသာမဝင်မှုဆိုရင်အဲ့ဒီအခိုက်မှာပဲကိလေသာမဝင်တဲ့အခိုက်မှာပဲကိလေသာငြိမ်းတော့ဆင်းရဲငြိမ်းတယ်အဲ့လိုသာ9မိနစ်လောက်ကိလေသာမဝင်မဲဆက်ပြီးတော့ရွေသဘောမျှလေးပဲရွေသဘောမျှလေးပဲလို့သိသွားရင်အဲ့ဒီ9မိနစ်လောက်ဟာကိလေသာငြိမ်းနေတဲ့အတွက်ဆင်းရဲငြိမ်းနေတာပဲတတင်ကនិရောဓဆင်းရဲတတင်ကချုပ်ငြိမ်းနေတာမဟုတ်ပေဘူးလားဒီတော့စိတ်အဆူပါရာမှန်သလားစိတ်အဆူမပါဘဲနဲ့သိုံသိုံသိနေတာမှန်သလားဟုတ်ကဲ့လားအဲ့ဒါကကိုယ်တိုင်အာထုတ်ကြည့်မှသိတာမဟုတ်လားအကိုယ်တိုင်အာထုတ်မကြည့်ဘူးနဲ့အဲ့ဒါမသိဘူးတဖြည်းတည်းဖြည်းဝိပဿနာဉာဏ်နေရင်သွားလို့ဝိပဿနာတတိတမာတိဉာဏ်သိအားကောင်းနေတဲ့အချိန် အထက်ပိုင်းရောက်တိုင်းဆိုကြပါစို့သင်္ခါရုပ္ပခာညာမျိုးရောက်သွားပြီဆိုရင်တော့ရှုမှုတတိစူးစိုက်တည်ငြိမ်မှုတမာတိသိမှုပညာဉာဏ်အားကောင်းနေပြီဖြစ်တဲ့အတွက်စိတ်အဆူမကူလဲပဲကိစ္စမရှိဘူးဟုတ်ကဲ့လားအဲ့ဒီခါကျတော့သိယုံသိယုံနဲ့ပဲစိတ်ကစူးစူးဆိုင်ဆိုင်သိပြီစူးဆိုင်ဆိုင်တည်ငြိမ်ပြီတည်ငြိမ်တဲ့အတွက်ပဲထိုးထိုးထွန်းထွန်းသိပြီအဲ့လိုသိတာမှဖြစ်ပေါ်လာတိုင်းဖြစ်ပေါ်လာတိုင်းရှုလိုက်သိလိုက်ရှုလိုက်သိလိုက်ရှုလိုက်သိလိုက်နဲ့ကိုဒီလိုကိုဖြစ်နေအဲ့ဒီအခါမျိုးမှာဆိုလို့ရှင်တော့စိတ်ဆိုတာမလိုပါဘူးဒါတရားရင့်သွားတဲ့အခါဉာဏ်နံပါတ်17သင်္ခါရုပ္ပခာဉာဏ်မျိုးရောက်တဲ့အခါပေါ့အဲ့ဒီလိုမဟုတ်ဘဲနဲ့ဘာဉာဏ်မှမဖြစ်သေးပဲနဲ့တတိသမารီလောက်ပဲဖြစ်နေတဲ့အချိန်သို့မဟုတ်အောင်ဉာဏ်လေးတွေလောက်ပဲဖြစ်နေတဲ့အချိန်မှာဆိုရင်တော့ဘာပြောရမလဲစေဆိုအားကူပေးရမယ်ဒီလိုမဟုတ်လားစိတ်အဆူဟာဝိပဿနာလည်းမဟုတ်ဘူးတတိပဋ္ဌာန်လည်းမဟုတ်ဘူးဒါပေမဲ့တတိပဋ္ဌာန်ဝိပဿနာကိုစိတ်အဆူကကူမပေးဘူးလားကူပေးတဲ့အတွက်ဒီစိတ်အဆူပညာဟာအကျိုးမရှိဘူးလားဒီပညာကိုတစ္ဆာပညာလို့အဆိုးဆိုတာဝေါ်ဟာရသကလုံးပေါ့ဒါကြောင့်သူကဝေါ်ဟာရပညာခေါ်တယ်သကလုံးမယ်အဲ့ဒီဝေါ်ဟာရပညာကိုပဲတရားသုံးတော့တစ္ဆာပညာလို့ခေါ်တယ်တစ္ဆာပညာဆိုတာဒီနေရာမှာအရှုကအာယုံအလျော်သောသကလုံးလို့ဆိုလို့တယ်အရှုကအာယုံအလျော်သောသကလုံးအဲ့ဒါတစ္ဆာပညာလို့ခေါ်တယ်အရှုခံအာယုံအလျော်သောသကလုံးဆိုတာအရှုခံအာယုံကဖောင်းတယ်ဆိုရင်ဖောင်းတယ်ဆိုတဲ့သကလုံးကသူ့နဲ့လျော်တယ်ဒါကြောင့်ဖောင်းတယ်လို့ဆိုရအရှုခံအာယုံကတဖြည်းဖြည်းပိန်သွားတယ်ဆိုရင်ပိန်ဆိုတဲ့သကလုံးကသူ့နဲ့လျော်တယ်ဒါကြောင့်ပိန်တယ်လို့ရှုရအရှုခံအာယုံကနာရာစနာနေတယ်ဆိုလို့ရှိရင်နာတယ်ဆိုတဲ့သကလုံးကအဲ့ဒီတွေ့နေရတဲ့နာတဲ့ခံစားမှုနဲ့လျော်တယ်ဒါကြောင့်နာတယ်လို့ဆိုရအရှုခံအာယုံဖြစ်တဲ့ခြေတော်ကတဖြည်းဖြည်းအထက်ကြွလာတဲ့အခါကျတော့အဲ့ဒီကြွနေတဲ့သဘောဟာကြွတယ်ဆိုတဲ့သကလုံးနဲ့လျော်တယ်ဒါကြောင့်မလို့ကြွတယ်လို့အဲ့လိုဆိုရတယ်အဲ့ဒါတစ္ဆာပညာဟုတ်ကဲ့လားဘာပညာတဲ့တော့ခြေတော်ကတော့ကြွနေပါတယ်ဒါပေမဲ့ယောဂီကလှမ်းတယ်လို့အဲ့လိုဆိုပြီးရှုရင်ဘယ်လိုနေမလို့ဘာကြောင့်တော့အရှုကအာယုံနဲ့လျော်တဲ့သကလုံးမဟုတ်လို့ဟုတ်လားအရှုကအာယုံနဲ့လျော်တဲ့သကလုံးမဟုတ်ဘူးဒါကြောင့်တစ္ဆာပညာကမဟုတ်တနည်းပြောမယ်ဆိုလို့ရှိရင်ရှုမှုဟာပစ္စုပ္ပန်မကြဘူးပေါ့အရှုခံအာယုံနဲ့ရှုစိတ်ရှုစိတ်နဲ့မတည့်လို့ဟုတ်ကဲ့လားအရှုခံအာယုံကကြွားနေတယ်ရှုစိတ်ကလှမ်းတာရှုနေတယ်အဲ့လို့ဆိုတော့အာယုံနဲ့ရှုစိတ်နဲ့တည့်လားမတည့်ရင်သိပါမလားမသိဘူးဒါတော့အာယုံနဲ့ရှုစိတ်နဲ့တည့်ဖို့မလိုဘူးလားအဲ့ဒီတဲ့တာကိုပဲပစ္စုပန်ကြကြရှုတယ်လို့ခေါ်တယ်ဟုတ်ကဲ့လားပစ္စုပန်ကြကြဆိုတာဖောင်းနေစဲမှာဖောင်းတယ်လို့ရှုတယ်ပိန်နေစဲမှာပိန်တယ်လို့ရှုတယ်ကြွနေစဲမှာကြွတယ်လို့ရှုတယ်လှမ်းနေစဲမှာလှမ်းတယ်လို့ရှုတယ်ချနေစဲမှာချတယ်လို့ရှုတယ်အဲ့ဒါကိုပစ္စုပန်ကြကြရှုတယ်ခေါ်တယ်အများနားလေတာကတော့ရှုစိတ်နဲ့အရှုခံအာယုတဲ့နေရတယ်ဒီလိုမဟုတ်လားမတဲ့ရဲ့အကျိုးရှိပါမလားတချို့များရှိသေးတယ်ဇင်းညာလျှောက်တာကတော့ဖြည်းဖြည်းပါပဲတခါတည်းရန်လည်းတချို့ဇင်းညာလျှောက်တာတခါတည်းရန်လည်းတနေရတနေရသွားတာဖြည်းဖြည်းလေးမှတကယ်ဖြည်းဖြည်းလေးပဲဒါပေမဲ့ မျက်စိကဟိုကြည့်ဒီကြည့်နဲ့ကြည့်အဲ့တော့သူစိတ်ကမျက်စိကြည့်ရပါနေသလားအောက်ကကြွမှုထမ်းမှုချမှုစီရောက်နေသလားဒီလိုဆိုလို့ရှိရင်ပစ္စုပ္ပန်တဲလားမတဲဘူးလားမတဲဘူးဟုတ်ကဲ့လားအဲ့ဒါလို့ဆိုလို့ရှိရင်ဖြေးတော့ဖြေးပါရဲ့ဟိုကြည့်ဒီကြည့်သွားနေတဲ့ယောဂီကိုဘာလို့ခေါ်ရမလို့ဘာလို့ခေါ်ရတက်တက်သာသာပြောရင်ယောဂီဝိရိယယောနေတဲ့ပုဂ္ဂိုလ်မဟုတ်လားဒါကြောင့်ယောဂီပဲတက်တက်သာသာမဟုတ်ပဲအရှိအတိုင်းပြောရင်တော့ဟန်လုံနေတဲ့ယောဂီပေါ့ဟန်သမားပေါ့မဟုတ်ဘူးလားဟန်သမားမဟုတ်ဘူးလားဖြည်းဖြည်းလုံနေတာဟန်မဲမဟုတ်လားစိတ်ကအဲ့ဒီရွေရှားတာသူသိလားအဲ့တော့ဟန်မဲပေါ့အဲ့လိုဟန်သမားယောဂီလည်းတစ်ခါတည်းရာရှိတတ်သေးတယ်ဒါပြင်အဲ့ဒါကဟန်သမားလို့ပြောတာကနည်းနည်းစကားလုံးကတက်တာပါသေးတယ်ဒီတဲ့ပို့ပြီးတိတိတိကျတဲ့စကားလုံးနဲ့ဆိုဘယ်လိုလုပ်ပြောမလို့ဟမ်ဘယ်လိုယောဂီပြောမလို့ညာနေတဲ့ယောဂီမဟုတ်ဘူးလားဟဲ့အတိညာပြောနေသူညာနေတာပဲဘယ်လိုညာနေတာလဲမရှုမှတ်ပဲနဲ့ရှုမှတ်ခြင်းအောင်ဆောင်းနေတာမလားအဲ့ဒါညာနေတာမဟုတ်ဘူးလားဟဲ့ညာရင်ယောဂီရဲ့အင်္ဂါပြတ်သွားပြီတဲ့ယောဂီကဘယ်တော့မှမညာရမလိမ့်ရဘူးအမြဲတမ်းမှန်ရတယ်အဲ့ဒါမှန်မှယောဂီအင်္ဂါနဲ့ပြည့်စုံတယ်ညာရင်ယောဂီအင်္ဂါပြတ်သွားပြီယောဂီအင်္ဂါဘယ်နှစ်ပါးရှိလဲဘာတွေပါလဲမှုဖရာတရားသံဃာယရဏသုံးပါမိမိအထောက်တဲ့တရားကိုပြီးပြီးဝါဝယုံကြည်မှုတပါပြီးတော့ရှုမှတ်နိုင်လောက်အောင်ကြားမှမှုတပါဖြောင်းမရမှာတပါဖြောင်းမရမယ်ဆိုတာကလိမ့်ရမှာလားညာရမှာလားမလိမ့်ရမညာရမကောက်ချင်မစင်လဲရဟုတ်ကဲ့လားစိတ်ဖြောင်းနှုတ်ဖြောင်းကိုယ်ဖြောင်းဖြောင်းရမယ်ဖြောင်းမှရမယ်ဆိုတော့အဲ့တော့ခုနမရှုမှတ်ဖဲနဲ့ရှုမှတ်ခြင်းအောင်ဆောင်းပြီးဖြည်းဖြည်းလေးလုပ်နေတဲ့ယောဂီဟာဖြောင်းမှတ်သလားကောက်သလားကောက်နေပါတယ်ဟုတ်ကဲ့လားကောက်နေတော့ယောဂီအင်္ဂါနဲ့ kait ရလားမကြဘူးယောဂီအင်္ဂါပြည့်နေတယ်တဲ့ယုံကြည်ကြမ်းမာဖြောင့်မှန်စွာပညာဝီရိယပညာဆိုတာရှုနိမနိအာထုံနေကိုဟောပြောသင်ကြားပေးတဲ့အခါမှာအပြည့်စုံနားလည်နိုင်တဲ့အသိပညာရှိရမယ်တချို့ကြတော့ရှုနိမနိအာထုံနေကိုပြောတော့လည်းပဲနားမလည်နိုင်ဘူးအဲ့လိုပုဂ္ဂိုလ်ကရှိတတ်သေးတယ်အဲ့ဒီပုဂ္ဂိုလ်ကြတော့ယောဂီအင်္ဂါချွေရွံ့သွားတယ်ပေါ့ဒါကြောင့်ရှင်နိမဏိကိုအလုပ်ပေးတရားအနေနဲ့ကြာဇဏနာဟောပြောသင်ပြတဲ့အခါမှာနားလည်သဘောပေါက်နိုင်လောက်တဲ့ပညာရှိတယ်ဆိုရင်သူဟာယောဂီအင်္ဂါနဲ့ပြည့်စုံတယ်ဒါပေမဲ့ကျမ်းဂန်ကတော့ဘလောက်ကြောင်မိထားလဲလို့ဆိုမြတ်စွာဘုရားကတော့ယုံနံတို့ရဲ့ဖြစ်မှုပြက်မှုကိုသိတဲ့ပညာနဲ့ပြီးဆုံးရမယ်ယုံနံတို့ကိုဖြစ်သိတဲ့ဖြစ်မှုပြက်မှုဖောင်းတာလေးပေါ်လာလိုက်ပျောက်သွားလိုက်ပိန်တာလေးပေါ်လာလိုက်ပျောက်သွားလိုက်ရာတာလေးပေါ်လာလိုက်ပျောက်သွားလိုက်ဆိုတဲ့ပေါ်မှုပြက်မှုဖြစ်မှုပြက်မှုကိုသိတဲ့ ปัญญาเนี่ยปี้สงยามเเละดาใบเเละเอ้อถ้ากะสะอาทุทุเช่นเอ้อหลุตีบ่มะล่ะตีบ่วุตะเพียบิตมะริยั่นล่ะมาตีมาหมอล่ะเออมะสวาพะยาไม่จ้าหลุดาเนาะตริตมะริอาก้องลาเเละอะคามายุคนันนุเยผิมุเป็ดมุโกตีเเละอติปัญญาเนี่ยปี้สงยามเเละดาสุหลุดาบาတချို့ကြတော့တလားအာထုတ်လဲဖြစ်မှုပြတ်မှုမသိနလားအာထုတ်လဲဖြစ်မှုပြတ်မှုမသိအဲ့ဒီလိုပုံကမျိုးရှိတတ်တာဟုတ်အဲ့ဒီလိုပုံကမျိုးကတော့ယောဂီအင်္ဂါနဲ့မပြည့်စုံဘူးပညာဝီရိယတဲ့ဝီရိယဝီရိယဆိုတာဘာတော့ကြိုးစားအာထုတ်မှုဟုတ်လားကြိုးစားရမယ်အားထုတ်ရမယ်အားထုတ်တယ်ဆိုတာဘယ်လိုလဲ။ဩကိုယ်ရှိတဲ့အားတွေအကုန်ထုတ်အောင်မပြောတာမဟုတ်ဘူးလား။ရှိတဲ့ကိုယ်အားစိတ်အားတွေအကုန်ထုတ်အောင်မယ်ချမ်းမထားနဲ့။ချမ်းထားရင်ယော့နေပြော့နေတာပေါ့။အဲ့ဒါအားအကုန်ထုတ်တာကိုအားထုတ်တယ်ခေါ်တယ်။ဟုတ်လားဒီတော့အဲ့ဒီအာထုတ်တဲ့ဝီရိယလည်းမြတ်စွာဘုရားကအတိုင်းအတာပြပစ်ခဲ့တယ်လေမြတ်စွာဘုရားကဒီအတိုင်းအတာတော့ပဲအာထုတ်ပါတဲ့သိတဲ့ဘုအာထုတ်ဖို့မလိုပါဘူးတဲ့ဒီအတိုင်းအတာတော့အာထုတ်ရင်ရပါပြီဝီရိယနဲ့ပြည့်စုံပါပြီတဲ့အတိုင်းအတာဝိရိယရဲ့အတိုင်းအတာဒီဂရီမြတ်စွာဘုရားပေးခဲ့တယ်။ကိုင်းတို့အဲ့ဒါတော့မသိဘူးမဟုတ်လား။မသိပါဘူး။ယောဂီတို့လည်းမသိပါဘူး။နော်။အင်္ဂါ၄ပါးနဲ့ပြည့်စုံရင်တော်ပြီတဲ့။အဲ့ဒီဝိရိယလို့ဆိုတရားရပါပြီတဲ့။သိပါပြီတဲ့။၄ပါး။အဲ့ဒီဝိရိယကိုစတုရင်္ဂဝိရိယလို့ခေါ်တယ်။အင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ဝီရိယစတုရင်္ဂဝီရိယဝိနုသေချာနာထောင်သေချာမှတ်တော့တနေ့ကသေမင်းရဲ့တမတော်ဆေဓာတ်ကိုတနေ့ကပြောရတယ်မဟုတ်လားအခုမပြောရတော့ဟုတ်ကဲ့လားအဲသေမင်းရဲ့တမတော်ကြီးဆေဓာတ်သူပြောရတယ်အဲယောဂီတို့တော့သိရလားဟုတ်ကဲ့လားတိုင်းပြောသမ်းမအောင်သေမင်းရဲ့တမတော်ဆေတ္တမြတ်စွာဘုရားကမန္နရဲ့စਿੱတ္တဆေရတ်ကိုလည်းဟောခဲ့သေးတယ်။မန္နရဲ့တမရောဆေခုဆိုတာဟောခဲ့တယ်။နောက်မှပြောရမယ်။ဘယ်တော့မှပြောသေးဘူး။ထားကြပါစို့ဒီတော့အဲ့ဒီသေမင်းရဲ့တမရောဆေရတ်ကိုတော်ယုံတန်ယုံဝိရိယနဲ့ခြေနိုင်ဖြစ်နိုင်မှာမလား။ဖြစ်နိုင်ဘူး။ဒါကြောင့်မြတ်စွာဘုရားကသေမင်းရဲ့တမတော်ဆေရဖြစ်ဖြစ်ခြေဖြတ်ခြင်းရဲ့အာရပထစအာထုမြောင်အာစုနေကမထတစ်ဆင့်နဲ့တစ်ဆင့်တို့အာထုယုံစထမပြတ်မလားအာထုတဲ့သုံးဆင့်မိန်ခဲ့တယ်ပါတယ်တော့အစာဥအာထုမြောင်အာထုတဲ့ပြီးတော့တဆင်းနဲ့တဆင်းတိုးတက်အာထုတ်တဲ့ပြီးတော့မပြတ်မလားအာထုတ်တဲ့အဲ့လိုဆိုရင်သေမင်းရဲ့တမတော်ဆယ်ခုကိုခြေဖြတ်နိုင်ပြီအာရပထနေကမထယုံစထဗုဒ္ဓသာသနေဒုနာထမစ္စုနောသေနံနလာဂရံဝကုံစရောဆင်မြောင်ကြီးဟာကျူရိုးနဲ့ဆောက်ထားတဲ့အိမ်လေးကိုချက်ချင်းနှင်းခြေဖြက်လို့စည်စည်ညံ့ညံ့ကျေသွားသလိုတဲ့ သေမင်းရဲ့တမတော်10ခုကိုလည်းအဲ့ဒီဝိရိယ30နဲ့စီစီညင်းညက်ကြေညက်သွားအောင်ခြေဖြတ်ပြစ်ကြဒုံတန်ဝိရိယကိုပြောတာမဟုတ်အင်္ဂါ4ပါးနဲ့ပြည့်စုံတဲ့ဝိရိယတဲ့စတုရင်္ဂဝိရိယခေါ်တယ်ဆိုဤအယုဘောတွင်အေးတံအကျော်မြင်သာကြံပါစေအယုဘောတွင်အေးတံအကျော်မြင်သာကြံပါစေသို့နောက်တစ်ခါသွေသာခန်းချောက်လူရုပ်ပြောက်ပိန်ချောက်ပြာချဖြစ်ပါစေသွေးသာခန်းချောက်လူရုပ်ပြောက်ပိန်ချောက်ပြာချဖြစ်ပါစေစေမြတ်ဆုံးဒုက္ခမြတ်ဆုံးဒုက္ခမရကမရကမထာရမဲမှတ်မလေအမြတ်ဆုံးဒုက္ခမြတ်ဆုံးဒုက္ခမရကမထာရမဲမှတ်မလေသို့สตุริงกะวิริยะพุทธะมัสวาโหมิงชวยสตุริงกะวิริยะพุทธะมัสวาโหมิงชวยယောဘောတွင်ယောဘောတွင်ယေတိသောမိသာတံတိဝိသာတံသောယောဇောဝိသာတံသတ္တိယေတိမေသောသံဃာမယတာသာယေနံတေတိစေဝိသာတံမိယဘုရားမေသောဟောနေတိသူရင်္ဂဝိရိယအင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ဝိရိယတဲ့အဲ့ဒီအင်္ဂါ၄ပါးဘာတွေတော့ ဆောင်းဘုတ်အဆူခိုင်းတာမဟုတ်ပါဘူးနံပါတ်၄အင်္ဂါကဘာလဲအယူပေါ်တွေအရေးတင်းနေတာအနံပါတ်၄အင်္ဂါကနံပါတ်၃အင်္ဂါကအဲ့တော့၃ပါပဲရှိသေးတာအင်္ဂါအော်သွေးသားမှာခံချောက်တယ်နော်ပိန်ချောက်ပြားချက်ကဖြစ်ပြီပေါ့သူကအင်္ဂါတခါပါတပါးပဲဟုတ်မလဲမဲဟမ်အမြတ်ဆုံးသူကအဲ့ဒီပါဠိကကာမန္တသောစာအဋ္ဌိစာကာမန္တသောစာအကာမန္တသောစာနာရုစာအဋ္ဌိစာအဝသိတ္တုဥပဒုတ္တုမေတ္တိရေမန္တလောဟိတံယန္တံပုရိသထာမေနပုရိသပရဂမေနပတ္တဗန္နတံအပပုနိတဝါဝိရိယသတန်ထာနံဘဝိတ္တိဘဝိတ္တိတိတိခိတ္တဗံနဲ့ဒီလိုကျင့်ရမယ်တဲ့အရှင်မောကလံကိုခေါ်တာကာမံစင်စစ်တသောစအရေးပါသည်၎င်းနာရုစအကျော်မြင်သည်၎င်းအဋ္ဌိစာအယုသည်၎င်းအဝတိတ်တုကျွင်ကြံ၍နေပါစေမန္တလောဟိတံအသာအသွေးသည်ဥပတုတ္တု၆ကသွားပါစေယန္တံအကျဉ်အရဟတဖို့တရားကိုပုရိသထာမေနယောက်ျားတို့၏စွမ်းအားဖြင့်ပုရိသပရကမေနယောက်ျားတို့ဤလုံလဝိရိယဖြင့်ပတ္တဗံရောက်နိုင်ရနိုင်သိနိုင်ဤတန်ထိုးယောက်ျားတို့ဤစွမ်းအားလုံလဝိရိယဖြင့်ရနိုင်ရောက်နိုင်သောအရဟတဘုကိုအပတ္တဝမရသေးမရောက်သေးပဲနဲ့တော့ဝိရိယသာသန္ဓနာဝိရိယကိုလျှော့ပြခြင်းနိနဘဝိတ္တိဖို့ဖြစ်လတံအဲအင်္ဂါ6ပါးရှင်းအင်္ဂါ4ပါးရှင်းလားပါပါတယ်အယိုးပဲကြံပါစေတဲ့အရေးပဲကြံပါစေတဲ့အကျော်မြင်ပဲကြံပါစေတဲ့အသွေးအသားတွေကခန်း6ပါးပါပါစေတဲ့အယိုးပဲကြံပါစေအင်္ဂါ7ပါးအကျော်အမြင်ပဲကြံပါစေအင်္ဂါတပါးအရေးပဲကြံပါစေအင်္ဂါတပါးသွေးသားခန်းချောက်သွားတာကအင်္ဂါတပါးဘယ်နှပါလဲစဉ်းစားကြည့်ပေါ့အယိုးလေးတော့ကြံနေရဲ့ကြိုးစားလိုက်တာပိန်ချောက်သွားတော့အသားကတော့လုံးဝမရှိတော့သွေးလည်းမရှိတော့သို့တော်လည်းအဲ့ဒီအယိုးလေးတွေပြန့်ကျဲမသွားအောင်အရေးပဲပြားလေးအရေးပါလေးနဲ့အသာဖုံးပြီးကွတ်ထားလိုက်တယ်အယိုးတွေပြန့်ကျဲမသွားဒီတော့အရေးပါနဲ့ဖုံးလုံနဲ့မလုံလောက်တဲ့အတွက်အကျော်မြင်တဲ့ပါတုတ်ချီထားရတာအယိုးလေးပေါ်မှာအကျော်မြင်လေးတွေကဖြားလို့အဲ့ဒီပေါ်မှာကြီးမထိုးငှက်မတုပ်ရအောင်အရေးပြားလေးနဲ့ဖုံးအုပ်ထားလိုက်အသာအသွေးကတခုမှမရှိတော့ဘူးဒုက္ခရစရိယာမြတ်စွာဘုရားကျင့်တဲ့ပုံတွေတွေ့ဘူးလားအဲ့လေအဲ့လိုပေါ့ဒါကြောင့်အယူဘောတွင်အရေးတင်အကျော်မြင်သာကြံပါစေသွေးသာခန်းချောက်လူယုတ်ပြောက်ပိန်ချောက်ပြားချဖြစ်ပါစေအမြတ်ဆုံးဒုက္ခမရကမထာရမဲမမလေးစတုရင်ကဝိရိယဗုဒ္ဓမြတ်စွာဟောမိန်ချွေနားလည်ပြီလားမြတ်စွာဘုရားအဲ့လိုဟောတယ်တချို့ကတော့အထုတ်စရာမလိုဘူးတည်ုံလေးတည်နေပြီးတာပဲ အမထုံနဲ့အထုတာပင်မနဲ့ဘုရားစကားနဲ့ကိုက်ညီလားမကိုက်ညီဘူးလားအဲမြတ်စွာဘုရားသူတို့တော်လှန်ဆန့်ကျင်တာမဟုတ်ဘူးလားတော်လှန်ဆန့်ကျင်တာခုယောဂီတို့အထုတဲ့အခါကျတော့ကိုယ်တွေပဲနည်းနည်းလေးဝိရိယလျော့သွားရင်ပဲစိတ်တရားသိပ်လွင့်တာပဲမဟုတ်လားအသေးစိတ်အမှုရာလေးတွေမမှတ်မိရင်ပဲအဲ့ဒီနေ့ရှုလို့ကိုမကောင်းတော့ဘူးဟိုရောက်ဒီရောက်နေအဲ့ဒါဝိရိယရောလို့လားတင်းလို့လားအဲ့ဒါကိုတွေးမဟုတ်လားအဲ့တော့အထုတ်စရာမလိုဘူးသီယုံလေးသီတော်ပြီအထုတ်တာပင်မနဲ့ဟုတ်ပါမလားဒါပေမဲ့လူဘိန်းတော့မကြိုက်ဘူးလားလူဘိန်းကြိုက်လူပြင်းကြိုက်ဟဲ့ဟန်ကြလေဒီဆရာစီသွားအထုတ်အောင်မှာပဲတက်တက်သာသာနဲ့အဲ့ဒါတရားရအောင်လူပြင်းကတော့ကြိုက်မှာပေါ့ဒါပေမဲ့အားလဲထုတ်ဘူးတဲ့တကယ်လဲတရားသဘောနားလဲတယ်ဆိုတဲ့ပုဂ္ဂိုလ်ကလက်ခံနိုင်မှာမလားဟုတ်ကဲ့လားအခွန်းကအာရပထနိကမထယုံစထဗုဒ္ဓသာသနေအဲ့ဒီစကားရဲ့အခုအင်္ဂါ၄ပါးရှိတဲ့ဝိရိယမိန့်ထားတာရဲ့ဓာတ်ထောက်ခြင်းအပြင်အာမထုတ်ပဲမကြိုးစားပဲနဲ့ရပါမလားမရဘူးဟုတ်ကဲ့လားတရားမင်းကသူသားတွေပြောသလိုပဲပြောဖို့ကောင်းတော့တယ်တရားမင်းကသူသားသူဝိရနဲ့သူသီမှာဘယ်နဲ့ပြောတော့ဟေးအမထုတ်ဖဲနေမြတ်တစုံတရားရတယ်ဆိုလို့ရှိရင်အဲ့ဒီနေရာကိုမင်းတို့လည်းသွားငါ့ကိုလည်းပို့ပေးငါလည်းအချောင်ရခြင်းလို့ဒီလိုမဟုတ်လားဒီတော့လောကမှာအမထုတ်ဖဲနေရတဲ့အရာများရှိသလားမရှိဘူးဆွန်းစားတာတောင်မှအဲ့ဒါဆွန်းညုံမသွားဘဲနဲ့စားလို့ရလားပြင်ပါတယ်လေဒီနေ့ကဲဆွန်းကြောင်းမမသွားတော့ကဲကိုဟာကိုပဲနေတော့မယ်ဆိုပြီးကိုကြောင်းကိုပဲနေရင်စားရမလားမစားပါဘူးအဲဆွန်းကြောင်းသွားတဲ့ဝီရိယမရှိရဘူးလားမရှိပါဘူးအေးအဲ့ဒါကြောင့်တို့များတစ်ခါတစ်ခါဆွန်းကြောင်းမတရားမှပြင်းတယ်လေဘွားမှပြင်းလိုက်တာဘာကြောင့်လဲဆိုတော့အလုတ်ကလုတ်ဆဲကိုစားကရေးဆဲစားကကြည်ဆဲကောင်းနေတဲ့အဲအဲ့တော့ဆွန်းကြောင်းမသွားမှပြင်းတယ်ပြင်းမိမဲ့နေရဲ့လားနေရဲ့ပါဘုရားဘာကြောင့်လဲဆရာနေလိုက်ရင်မစားရဘူးပေါ့စားခြင်းဆိုတဲ့အကျိုးမပြည့်စည်ဘူးစားခြင်းဆိုတဲ့အကျိုးမပြည့်စည်ဘူးဆိုလို့ရှိရင်ညနေကျတော့ဆာလောင်ခြင်းဆိုတဲ့မကောင်းညိုးကလာပြီဆာလောင်ခြင်းဆိုတဲ့မကောင်းညိုးလာပြီဆိုလို့ရှိရင်တော့စိတ်မချမ်းသာခြင်းစိတ်မကောင်းခြင်းအစာအစာတောက်နာခြင်းဆိုတော့ဆိုးကြိုးတွေဆက်မလာဘူးလားမှန်ပါဗျာဒါလည်းဒါနဲ့ပဲခိုင်သွားလိုက်မှပဲဟေးမတတ်တာဘူးဝိရိယထုတ်ပြီးဆွံ့ညောင်းမသွားရတယ်မဟုတ်ဘူးလားမှန်ပါဗျာဆွံ့ညောင်းမသွားရတာလေတော့ဝိရိယထုတ်ရတယ်ဆိုတော့တရားသိအောင်ဝိရိယမထုတ်ဘဲနဲ့ရမလားလို့မရဘူးเนาะတချို့တော့အဲ့လိုရတယ်လို့ပြောကြတာဟာလူပြင်းကြိုက်လူဘိန်းကြိုက်အောင်ပြောတော့ပေါ့မဟုတ်ဘူးလားမှန်ပါဘူးဘာကြောင့်လူပြင်းကြိုက်လူဘိန်းကြိုက်အောင်ပြောတော့သက်သာအောင်လို့ကဲဒီလိုဆိုပြောရအောင်မြတ်စွာဘုရားဓမ္မစကြာတရားပထမဝါဟောပြီးတော့ပထမဝါဣတိပတနာမိဂဒာဝံဘေးမဲ့တော်မှာဝါဆိုဝါကျွတ်တဲ့အခါကျတော့ရာဇကြိုပြီးဘယင်ဗိမိတာရကိုရှေးတောထွက်ဖို့သွားခြင်းကလမ်းမှာတွေ့လို့မလို့ဂတိခံခဲ့တဲ့ဘုရားထင်ရင်ဦးဆုံးလာပြီးတော့တရားဟောပါမယ်လို့ဒါကြောင့်အဲ့ဒီဝတ္တရားကြေးအောင်ဆိုပြီးတော့ရာဇကြိုပဲသွားတယ်ရာဇကြိုမြို့သွားတော့ရာဇကြိုမြို့ထဲ ရောက်ဗိမိသရစီမရောက်ခင်ဆုံးခံတယ်ဆုံးခံတော့အရှင်အတ္တစီပြဇွဲကြီးငါဦးတွေကအရှင်အတ္တစီအော်လွဲလို့လေမြတ်စွာဘုရားကြွတော်မူအရှင်အတ္တစီအရှင်အတ္တစီအရာဇဂျုံမျိုးတွေဆုံးခံတော့ဒိဋ္ဌိဆရာကြီးသိန်းစီရဲ့တပည့်ဥပဒိတ်တာပရဘိုက်ကလည်းပဲသူကရာဇဂျုံမျိုးတွေမှာဆုံးခံတယ်ဆုံးခံတော့သူကအရှင်အတ္တစီမြင်တယ်ပြီးတော့အရှင်အတ္တစီကသူကယ ahanan ဖြစ်ပြီးကိုယ ahanan ဖြစ်ပြီးဆိုတော့သူအိမ်တွေကအင်မတန်တည်ကြည်ငြိမ်သက်ပြီးကြီးညိုပွဲဆောင်နေတယ်ဒါနဲ့ဥပဒိတ်တာပရဘိုက်ကတော့သူကတော့ဆရာမကတ်မိထားတာဆိုတော့နိမ့်မှန်လမ်းမှန်မရတော့သူကတော့ကိုယ့်ရုပ်กายသမားဟုတ်တယ်။ဒါနဲ့အရှင်အသက်စီမြင်တော့သူစိတ်ထဲကြည်ညိုသွားတယ်။ဟိုဒီပုဂ္ဂိုလ်နဲ့ကြည်ညိုစရာကောင်းရတာဧကန္နသူရဲ့တည်ကြည်ငြိမ်သက်သက်အိန္ဒြေတွေထောက်ချင်းအပြင်သူ့တဏ္ဏမှန်တော့တရားမှန်ရှိပြီ။သူ့တဏ္ဏမှန်တော့တရားမှန်ရှိပြီ။အေးငါသူစီကပ်ပြီးမေးဦးမှာပဲဆိုပြီးတော့အရှင်အသက်စီဆုံးခံကြွားတာနောက်ကတဖြည်းဖြည်းလိုက်သွားယန္တစီလည်းမြို့ရဲထွက်ပြီးတော့မြို့ပြင်ရောက်အရေးကောင်းတဲ့တစ်ပင်အောင်ကြတော့ဆုံးဖုံးပေးအဲဥပဒိတ်တာကအဲ့ဒီကတည်းကအရှင်အသက်စီကိုဆရာတိတ်ဦးအနေနဲ့သူကဝတ်ပြုတယ်အနာနာထိုင်ပြီးတော့လှုပ်ဆရာရဲ့ကံကြဲရဲ့လှုပ်ကံပေးတဲ့ရေလေးတွေခတ်ပေးတယ်တပိတ်ဆေးပေးတဲ့စသည်ဆန္ဒမိတဲ့အခါကျတော့အရှင်အတ္တစီကိုမေးတယ်ဥပဒိတကအရှင်ဘုရားတပည့်တော်တခုမေးပါရစေအရှင်ဘုရားရဲ့ဆရာကဘယ်သူပါတော့အရှင်သတ္တိယတို့ဆရာကဗုဒ္ဓဂေါရမမြတ်စွာဘုရားတဲ့အရှင်ဘုရားရဲ့ဆရာရဲ့ဝါဒကဘယ်လိုဝါဒရှိပါသလဲအရှင်အတ္တစီကယေဓမ္မာဟေတုပ္ပဘဝတေတံဟေတုံတထာဂတောအာဟတေတင်္ဆယောနိရောဓောဧဝံဝါဒီမဟာသမနောအဲ့ဒါစကားအပြည့်ဆုံးဆိုလို့ရှိရင်၄ကြောင်းရှိတယ်အဲ့ဒါမှာပထမ2ကြောင်းမဲ့အရှင်အတ္တစီကပြောရသည်အရှင်ဥပဒိတ္တသိသွားတရားသိသွားသောအရှင်ဥပဒိတာပထမစကားခံထားသေးတယ်။အရှင်အသက်စီကလည်းပြောတယ်။တို့များတို့ဆရာရဲ့တထံတပည့်ခန္ဓာမကြသေးပါဘူး။အဲဒါကြောင့်မလို့သရာနီပါဏီတွေနဲ့တော့တရားတွေတို့ကမဟုတ်တတ်ပါဘူး။အဲတို့သိသလောက်ပဲရှင်းရှင်းရိုးရိုးရှင်းရှင်းပဲပြောရတယ်လို့ဆိုတော့ဥပဒိတပြပေကအရှင်ဘုရားတပည့်တော်သရဏီတွေပါတယ်ဒါတွေမလို့ပါဘူးတပည့်တော်ရိုးရိုးရှင်းရှင်းလေးနားကျင်ပါတယ်ဘုရားလို့ပြောတယ်ဒါနဲ့ရှင်အတ္တစီကခုနတရားဟောတယ်အရာရာတိုင်းဟာအကြောင်းကြောင့်ဖြစ်တာတဲ့အဲ့ဒီအကြောင်းဟာဘာလဲဆိုတာလဲတို့မြတ်စွာဘုရားဟောတယ်အရာရာတိုင်းဟာအကြောင်းကြောင့်ဖြစ်တာတဲ့အဲ့ဒီအကြောင်းဟာလဲအကြောင်းဟာဘာလဲဆိုတာလဲမြတ်စွာဘုရားဟောတယ်တဲ့အဲ့ဒီအထီးပဲပြောရသေးဥပဒိတကသစ္စာ၄ပါးသိသွားပြီအကြောင်းကြောင့်အကျိုးဖြစ်တာသမုဒယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တယ်အဲ့ဒီဒုက္ခသစ္စာကိုမေဃသစ္စာနဲ့သိလိုက်တယ်ဆိုလို့ရှိရင်တော့နိရောဓသစ္စာဆင်းရဲငြိမ်းရောအဲ့ဒီသဘောအထီးသူကရောက်သွားတယ်တဝက်ကလေးပဲရှိသေးတယ်သို့သော်လည်းပဲအရှင်အတ္တစီကဆက်ပြီးပြောပါလေ။အဲ့ဒီအကြောင်းဟာဘာလဲဆိုတာလဲတို့မြတ်စွာဘုရားကမိန့်ပါတယ်။ဒါကြောင့်တို့မြတ်စွာဘုရားဟာအကြောင်းကြောင့်အကျိုးဖြစ်တယ်အကြောင်းငြိမ်းရင်အကျိုးငြိမ်းတယ်ဆိုတဲ့ဝါဒရှိတယ်။ဒါတော့ပဲအဲ့ဒါမှအပြည့်စုံမပြောရသေးဘူးရှေ့ပိုင်းတစ်ဝက်ပဲပြောရသေးတယ်ဥပဒိတသဘောပေါက်ပြီးတော့သူဟာသောတာပတ္တိမဉ္ဇဉ်ဖွဉ္ဇဉ်ရသွားတာတဲ့အရှင်အတ္တစီအဲ့လိုပြောလိုက်တာယေဓမ္မအကျင့်တရားတို့သည်ဟေတုပ္ပဘဝအကြောင်းလည်းအမွန်အစရှိကုန်၏ဖြစ်ဖြစ်သမျှအရာတွေဟာအကြောင်းကြောင့်ဖြစ်တာပဲ တေသာဟေတုံတထာကတော်အာဟအဲ့ဒီတရားတွေရဲ့အကြောင်းကိုလည်းမြတ်စွာဘုရားဟောတယ်တေသင်္ဆာယောနိရောဓောဧဝမဝတိမဟာသမဇောအဲ့ဒီအကြောင်းတရားတွေချုပ်ငိမ့်တဲ့သဘောကိုလည်းဟောတယ်အကြောင်းတရားချုပ်ငိမ့်ပြီဆိုရင်အကျိုးရောချုပ်ငိမ့်ပြီပေါ့အကြောင်းတရားချုပ်ငိမ့်တယ်ဆိုတာသမုဒယသစ္စာကိုပယ်တာပြောတာအကြောင်းသမုဒယသစ္စာဆင်းရဲဖြစ်ခြင်းရဲ့အကြောင်းမရှိတော့ဘူးဆိုတော့ဆင်းရဲဖြစ်အောင်မလားအဲ့တော့ဆင်းရဲမငိမ့်ဘူးလားဘာသစ္စာလဲနိရောဓသစ္စာဟုတ်ကဲ့လားဖြစ်ဖြစ်သမျှအရာတွေဟာအကြောင်းကြောင့်ဖြစ်တာပဲဆိုသဖြင့်ဖြစ်ဖြစ်သမျှအရာဆိုတာဒုက္ခသစ္စာပေါ့အကြောင်းကြောင့်ဖြစ်တာဆိုသဖြင့်အဲ့ဒီအကြောင်းဟာသမုဒယသစ္စာပေါ့မဟုတ်ဘူးလားဒါတော့ဘုန်းကြီးတို့ဟာအကျဉ်းချင်းဖမန်ဒီတရားတွေလေ့လာပြီးအထထနာကြအထထဖတ်ရှုဆင်ញင်စဉ်းစားမှဒါကဘုန်းကြီးတို့ကသဘောပေါက်တာအခုဥပဒိတ်တာကတော့အဲ့ဒီစကားလေးကြားလိုက်တာနဲ့တခါတည်းသစ္စာလေးပါတခါတည်းတန်သိသွားတာအဲသိသွားပြီးတော့မဲ့ညာဘုံညာရသွားမတော်ဘူးလားတော်မှာပေါ့ဘဝပေါင်းအသင်္ချေအသင်္ချာမြောင်မြောင်များစွာဒီတရားတွေသူလေ့လာစီဘူးဖြည့်ကျင့်ခဲ့ရတဲ့ပုဂ္ဂိုလ်ဒီဘဝကြာမှဖြည့်ကျင့်တာမဟုတ်ဘူးအဲ့တော့ဒီဘဝကြတော့မဲ့ကဏီဇဲဇဲဖြစ်နေတာမိခဲပြဖို့အဲ့ဒါပြဖုံးတော့မိခဲကိုပြဖုံးတော့ဖုံးတဲ့ပြလေးလေလေးကဖြတ်ခနဲ့လွှင့်လိုက်တာနဲ့ရဲကနဲ့တောက်မလာဘူးလားဟဲ့အဲ့ဒီသဘောပဲအရှင်အသာစီကလေလေးနဲ့မှုတ်ပေးလိုက်တော့သူ့တဏ္ဍာမှာရှိနေတဲ့မထိတတိအဝိဇ္ဇာလေးကလွင့်ကြသွားလွင့်ကြသွားတာနဲ့အဲ့ဒါအแทကညံမီးကတောက်လာတာဝိဇ္ဇာဘယ်သူပါဖြစ်သွားဥပဒိတသောတာပတ္တိမဉ္ဇဉ်ဘုညာရသွားတယ်အဲ့ဒါနဲ့ဥပဒိတသဘောကျသွားပြီးတော့နောက်တော့ကျန်းကဘာတွေဆက်မေးတယ်ဆိုတာတော့မပြောပါဘူးဒါပေမဲ့ဘုန်းကြီးကတော့ထင်တာပေါ့လေဆက်မေးမှာပဲရှင်ဘုရားမြတ်စွာဘုရားကအခုဘယ်မှာလဲဘုရားဘယ်မှာတရင်သုံးမှာလဲမြတ်စွာဘုရားဖူးခြင်းတပည့်တော်ကဘယ်လိုသွားရပါမလဲဘယ်လိုဖူးရပါမလဲမမေးပေဘူးလားအဲသူ့တရားအလေးအောင်ပေးတဲ့ဆရာဘုရားမဖူးခြင်းမဲ့နေမလားမနေပါဘူးအဲမနေဘူးအဲ့ဒါတော့ကျန်းကကတော့မပေါ်ပြပါဘူးဒါနဲ့ဥပဒိတလည်းသူ့ပြပိုက်အရာပြန်သွားတယ်ဥပဒိတပြပိုက်အရာပြန်သွားပြီးအရှင်သာစီလည်းဆွန်ဖုံးပေးပြီးတော့သူ့လူရခရီးကြွသွားပြပိုက်အရာရောက်သွားတော့ပြန်သွားတော့သူ့မိတ်ဆွေဥပဒိတရဲ့မိတ်ဆွေကောလိတာကဥပဒိတကပရပိုက်အရင်ပရပိုက်ကြောင်းနဲ့ဝင်လာတာအပေါက်ပါတဲ့ကငွေလာတာလှမ်းပြီးမြင်တယ်မြင်တော့အောင်းမိတယ်အမှငါမိတ်ဆွေဒီကနေ့တက်ထူးကြပါလားဘယ်လိုများမြင်လို့တော့ဟဲ့အရင်ကဆိုလို့ရှိရင်တောင်ကြီးတွေနဲ့ပလုံးတွေနဲ့တဘိုးကြီးတွေနဲ့ထမ်းပြီးကိုယုတ်ကရနဲ့လာလဲတော့တုတ်တုတ်သွားလဲတုတ်တုတ်ဟိုကြည့်ဒီကြည့်နိုင်မလားဒီနေ့လာတာအဲဘယ်မှမကြည့်ဘူးအိန္ဒြေလေးနဲ့မျက်လွှာချပြီးတော့ရှုမှတ်လာမှာပေါ့အနည်းဆုံးဘယ်လက်နဲ့ညာလက်နဲ့တော့ရှုမှတ်မှာပေါ့အဲ့လိုတည်ကြည်ငြိမ်တတ်တဲ့အိန္ဒြေသူ့မိတ်ဆွေကောလိနာမြင်ရတော့အနာရောက်တာနဲ့ပြောတယ်မိတ်ဆွေဥပဒိတာသင်ဒီနေ့သိထူကြတယ်သင်ကြည့်ရတာကိုငါဖြင့်စိတ်ငြိမ်းချမ်းလိုက်တာချမ်းသာလိုက်တာသင်တော့ဒီနေ့တရားသူများရလာလားမသိဘူးဆိုတော့ဥပဒိတကဝမ်းသာတာပေါ့ဘာကြောင့်လဲဆိုတော့ကိုရတဲ့တရားကိုရအချစ်ဆုံးမိတ်ဆွေကိုမျှပေးရတော့မှကိုကပြောတော့မပြောရသေးဘူး तू ကတောင်းနေပြီမဟုတ်လားအဲအဲ့ဒီတော့ तू ကပြောပြတယ်အကုန်အစင်ပြောပြတော့အဲ့ဒီတရား ျွန်တော်လည်းမျှပါအောင်ကောလိတာကသူမိတ်ဆွေဒီနေ့မှဒီတရားပြောပြတော့ကောလိတာလည်းပဲတရားသိပြီးသောတာပန်ဖြစ်သွားတယ်သူရဲ့မိတ်ဆွေစီကတဆင်ရတဲ့တရားဒါနဲ့နှစ်ပါးသောတာပတိမဉ္ဇဉ်ဘုံဉ္ဇဉ်ရကြပြီဆိုတော့အထက်မဉ္ဇဉ်တွေလည်းရှိသေးတယ်ဆိုတာသိတာပေါ့ဒီလောက်ဒီမဉ္ဇဉ်ဘုံဉ္ဇဉ်ရရမယ်ပထမအောက်မဉ္ဇဉ်ဘုံဉ္ဇဉ်ရရမယ်သူတို့တဏ္ဍမှာယုံမတန်တရားဆိုတဲ့ဝိသိကိစ္စလည်းမရှိတော့ဘူးပုဂ္ဂိုလ်သတ္တဝါငါဆိုတဲ့အတ္တဒိဋ္ဌိသက္ကာဒိဋ္ဌိလည်းမရှိတော့အဲ့ဒါသူတို့သိတော့ဒိဋ္ဌိပိုးပြီးတော့ထက်မြက်တဲ့သိတဲ့တရားရှိရအောင်မယ်လို့သူတို့သဘောပေါက်တယ်အဲ့ဒါနဲ့နှစ်ပါးတိုင်မင်းပြီးတော့မြတ်စွာဘုရားစီသွားကြတယ်အဲမသွားခင်လေအာသူတို့တော့တိတိကျကျဆုံးပြလိုက်ပြီတို့ဇေယအစစ်မှန်တွေ့ပြီတရားအစစ်မှန်တွေ့ပြီအဲ့ဒါတို့ရဲ့ဇေယကြီးတိမ့်စီတိဋ္ဌိဇေယကြီးကတို့အမှန်ကျေးဇူးများတယ်သူတရားမှားနေပေမဲ့လို့သူ့ကိုအမှန်တန်ဆောင်းလျှောက်တယ်ဒါကြောင့်မလို့သူ့လည်းပဲဒီအမှားကလွတ်ပြီးတော့အမှန်ကိုရောက်ပြီးသူလည်းတရားသိမယ်ဆိုလို့ရှိရင်တို့ကျေးဇူးဆရာရောက်တယ်နှစ်ပါးသဘောပေါက်တာ ਨੇ တိုင်မင်းပြီးတော့ဆရာကြီးစီသွားတယ်သူတို့ဆရာကြီးကဘယ်သူလဲတော့သိန်းစီတဲ့ဟုတ်ကဲ့လားသိန်းစီတဲ့ဘုန်းကြီးတို့တော့ဒီသိန်းစီဆိုတဲ့စကားလုံးရှင်းနေတာတည်းကနှုတ်ထဲစိတ်ထဲရောက်နေတာ။ဘာကြောင့်လဲဆိုတော့ရှင်းနေတာတည်းကစာရိတ္တိတ်ဖတ်တာအဲဒါကြောင့်ဓမ္မရဝတ္ထုတော်ကြီးဆိုတာအဲရှင်းနေတာအကုန်ဖတ်တာဓမ္မရဝတ္ထုတော်950လို့မှန်းနိုင်ရန်ဆိုရင်လို့ဆိုတာအဲဒါ12နှစ်73နှစ်သားအတွက်မှာပဲအကုန်ကုန်တာပဲ။ငငယ်ဆိုတော့မှတ်ကလည်းမှတ်မိတယ်။အဲ့ဒီကလေးကဒီသိန်းစည်းကြီးဟာခေါင်းနဲ့ရောက်ညာဆရာကြီးစီသွားပြီးတော့အကျိုးအကြောင်းပြောတဲ့ဆရာကြီးကျွန်ုပ်တို့တော့ဆရာမှန်တရားမှန်တွေ့ခဲ့ပြီဒါကြောင့်မလို့တရားမှန်တယ်ဆရာကြီးတရားတွေမှားနေပါတယ်ဒါကြောင့်ဆရာကြီးလည်းလိုက်ခဲ့ပါကိုရမမြတ်စွာဘုရားစီသွားတပည့်ခံကြင်ကြံရအောင်သိန်းစီလည်းသူကဆရာကြီးမှလုံနေတဲ့နောက်တလောက်ဆိုသူလည်းလူပါပဲသိတာပေါ့ဘလို့လဲဆိုတော့ဒီနှစ်ယောက်ရဲ့ပြောပုံဆိုပုံနဲ့အိန္ဒြေသိက္ခာတွေ့ရတဲ့ဒီကောင်နေတော့တရားမှန်သိပြီလို့သူမမှန်းနိုင်ဘူးလားမှန်းနိုင်တယ်မှန်းနိုင်တယ်မှန်းနိုင်တော့သူကအမင်းတို့အမားတွေသွားလှုပ်နေကွာလို့ဒီလိုမပြောဘူးဘယ်လိုပြောလဲလို့ဆိုတော့အေးကွယ်မင်းတို့အမှန်တွေ့လားမှန်နေစရာစီသွားကြပေါ့ငါတော့မလိုက်နိုင်ဘူးဘာကြောင့်လဲဆိုတော့ငါရေတဲ့ဥဘဝကရေလောင်းဥဘဝငါမရောက်အရောက်မခံနိုင်ဘူးဗါတယ်ရရေတဲ့ဥဘဝကနေပြီးရေလောင်းဥဘဝကိုအရောက်မခံနိုင်ဘူးတဲ့ဗါပြောတာတော့ငါဆရာကြီးတဆူလုံနေပြီးတော့အခုမှငါသူများထာတကယ်မခံနိုင်တော့ဘူးကွာဒီတော့ဟိုနှစ်ပါးကပြောတယ်နေရာကဆရာကြီးဆရာကြီးတရားတွေမှားတော့နောက်ကြတော့တပည့်တွေကလည်းအမှန်သိလို့ရှိရင်ဘောဓမမြတ်စွာဘုရားစီရောက်ကြကိုရောက်ကုန်ရမှာပဲအဲဆရာကြီးစီဘယ်သူမှကြားမှာမဟုတ်ဘူးအဲ့တော့ကျွန်ုပ်တို့နဲ့အတူကြွပါယေရှုဆက်ခြင်းလို့ဒီတော့သိသိရမေးတယ်အေးငါမေးပါဦးမယ်ကွယ်မင်းတို့မှန်တဲ့အတိုင်းသဘောရတဲ့အတိုင်းဖြေစမ်းလောကမှာလူနှုံတွေများသလားလူတော်တွေများသလားပါဠိကတော့လူမိုက်လို့အဲလိုပြန်တယ်လူမိုက်တွေများသလား